ဆုံးသွားတဲ့နိုင်ငံရဲ့အချင်းသူဟာအသက်35နှစ်အရွယ်မတ်ရင်မိုးဆိုသူဖြစ်ပါတယ်။သူမဟာဆရာနာသိမ့်ပြီးချိန်မန္တလေးမြို့ပေါ်ကဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့2021ခုနှစ်မတ်လမှာပဲဖမ်းဆီးခံရပြီးတော့ပုံမှန်905ကကြီးအမှုလှမှုနဲ့ထောင်ဒဏ်6နှစ်ချခံထားရပါတယ်။မယင်မိုးဟာဖေဖော်ဝါရီလ4ရက်နေ့မှာတည်ဆုံသွားခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆာယာနိုင်ငံရေးအစိုးရပြောက်ကိုရက် PBNM တာဝန်ရှိသူကိုတိုက်ထုံးဦးကပြောပါတယ်။သူမဟာအိုးဘူအချင်းထောင်မှာထောင်ဒဏ်ကျခံရပြီးတဲ့နောက်2022ခုနှစ်ဇူလိုင်လမှာမြင်းချံအချင်းထောင်ကိုပြောင်းရွှေ့ခံခဲ့ရပြီးတော့အဲ့ဒီနောက်မှာပဲကျမ်းမာရေးကြောင့်မြင်းချံထောက်ကနေအိုးဘူထောက်ကိုပြန်လည်ရွှေ့ပြောင်းခံခဲ့ရတာဖြစ်ပါတယ်
။လေးရက်နေရဆုံးသွားတာဗျ။တော့သူကပုံမှန်ကဒီကြောက်ကက်ယောဂဖြည့်ရင်ဆိုသူမသိသေးဘူးပေါ့နော်သူကဒီ920နဲ့ဂျူလန်လာထဲမှာသူ့ကိုထောင်ပြောင်းလဲပေါ့နော်ထောင်ပြောင်းပြီးတော့မြင်းညံရောက်တဲ့ခါမှာသူကနေမကောင်းဖြစ်တဲ့ခါမှာမြင်းညံထောင်ဆေးုံကဒါကောင်းမွန်တာကမကုတပေးနိုင်တဲ့နေရာကြီးဆိုတော့ကြောက်သူ့ကိုမြင်းညံထောင်ကနေမှာအိုးဖို့ပြန်ပို့လိုက်တာအဲ့ဒီချိန်ကြီးကသူ့မှာဘာယောဂဖြစ်နေမှန်းတော့မသိဘူးနေမကောင်းဘူးကိုခံနေရပေါ့သူဆေးုံတက်ရတာမျိုးလေးတော့ရှိရပေါ့နော်အဲ့တော့ဒီစင်မှာလာလောက်ကြမှာသူ့မှာဒီအပြင်းမဆေးုံနှစ်ချိန်တော့ပို့တဲ့ခါမှာလည်းဘာယောဂမသိသေးဘူးအဲ့နှစ်ချိန်မျိုးလောက်ကြမှာပေါ့နော်သူ့ကိုဒီကြောက်ကက်ယောဂရှိရပေါ့နော်ကြောက်ကက်ဆေးရမယ်ဆိုမှပြောရဲအဲ့ခါမှာသူ့ရဲ့အခြေအနေကိုမြင်တဲ့ခါမှာနောက်ဆုံးဆင်းပေါ့နော်ပြင်မဆေးုံမှာလည်းဆရာဝန်တွေလုံလောက်တဲ့စောင့်ကြည့်ခြင်းနဲ့စောင့်ရှောက်ခြင်းမရတဲ့ခါမှာ၃ရက်နေ့လောက်ထိကကောင်းမွန်မွန်ပဲရှိမယ်၄ရက်နေ့မှာပဲနေ့ကင်းပိုင်းတော့မှသူဆုံးသွားတယ်ပေါ့နော
်ကြောက်ကက်ယောဂခံစားနေရတဲ့မယင်မိုးဟာယောဂပသက်တာပဲအကျဉ်းတောင်နဲ့ဆေးရုံကိုပကြခဏကူးပြောင်းခဲ့ရတာထောင်တွင်းဆေးဝါးကုသမှုညံပြင်းတာတွေကြောင့်တည်ဆုံးခဲ့ရတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားပြောက်ကိုရက် PBNF ကအောက်ချက်ချပါတယ်ပြင်ပဆေးရုံကိုကုသခွင့်ရပေမဲ့တေချာပြောက်ကင်းအောင်လုံလောက်တဲ့အချိန်နဲ့ကုသခွင့်တေချာဆစ်ဆစ်ခွင့်တွေမရခဲ့ဘူးလို့သူကပြောပါတယ်။လက်ရှိအကျဉ်းတော်တွေထဲမှာကျန်းမာရေးဆေးကုသခွင့်အားနေတာကျန်းမာရေးစောက်ရှောက်ခွင့်တွေအားနေတာတွေဟာအဆိုးဝါးဆုံးကြုံတွေ့နေရတယ်လို့သူကပြောပါတယ်
။ဒါကယူတနာတည်ဆုံးမှုမဟုတ်တော့ဘူးနော်တိုက်ဆိုင်တာမဟုတ်တော့ဘူး။လတ်တလရဲ့အစတိုင်းမှာအနည်းဆုံးပထမဘက်မှာတယောက်တည်ရပြီးရင်ဆက်တိုက်တည်ကြမျိုးရှိရဲကျွန်တော်တို့ဒါဒီစင်မှာပြန်ကြည့်မယ်ဆို၄ယောက်တည်ခဲ့တယ်။ဇန်နဝါရီကိုပြန်ကြည့်မယ်ဆို၄ယောက်တည်ခဲ့တယ်။ဒီလိုတလားတလားလား၄ယောက်နှုံးနေတာပြင်ပေးရမယ်ဆိုရင်တော့ချော်တနေ့တနေ့မှာလဟတ်တက်ပေါ့နော်ဒါတည်ဆုံးရမယ်ကျွန်တော်နိုင်ငံရေးကျင်းတဲ့ရ50ဝန်းကျင်လောက်ဒီကတ်ဝါနိုင်တယ်။အားကြောင့်မို့ကျွန်တော်ကပြင်မစီဝါတွေကိုထောင်လေးကိုပေါ့နော်ဒါနိုင်ငံရေးစီဝါတွေကိုတင်ဝင်ရဖို့ပြီးတော့ချင်းနဲ့တပြင်းညီပေါ့နော်ပြမစေးရုံပို့ခွင့်ရဖို့မပို့ခင်စက်ကြမှာလဲအချင်းဆောင်ထဲမှာထောင်ရဲ့ဥပဒေအတိုင်းလုံလောက်တော့စေဝါဆောင်ဆောင်မှုပေးဖို့ပေါ့နော်ပြမစေးရုံကိုပို့ရတဲ့ဆိုရင်တော့မှာပေါ့နော်ပြမစေးရုံမှာသူ့ကိုကျမ်းမာအောင်ဒီမဖြစ်နိုင်တော့မှာတက်တာလက်စေဝါဆောင်ဆောင်မှုတစ်ခုထိကုတာပေးနိုင်တဲ့အခါမှာလာထောင်စေးရုံကိုပြန်လဲပို့ဆောင်ဖို့ပေါ့အဲအားလေးတွေတော့ကျွန်တော်ကဒီတစ်ခေါက်တော့ဖတ်တူပြန်တောင်းရလိမ့်မယ
်လက်ရှိတည်ဆဲအချင်းဆောင်ဥပဒေအရယောဂဝေဒနာတစ်ခုခုခံစားရတဲ့အချင်းသားတွေကိုလိုအပ်တဲ့ဆေးကုသမှုခံယူဖို့ထောက်အာဏာပိုင်တွေကအစီအစဉ်ပေးရမှာဖြစ်ပေမဲ့လစ်လျူရှူထားတာမို့နိုင်ငံရေးအကျဉ်းသားတွေအသက်ဆုံးရှုံးနေရတယ်လို့နိုင်ငံရေးအကျဉ်းသားဟောက်ပြအဖွဲ့ဦးဆောင်ကော်ပိုရိတ်ဝင်ဦးထိုးကြည်ကလည်းပြောပါတယ်နိုင်ငံတကာဘက်ကလည်းဒါကိုလစ်လျူရှူထားတာမို့နိုင်ငံတွေဟာပိုဖိနှိပ်ခံနေရတာဖြစ်တယ်လို့သူကအခုလိုဝေဖန်ပါတယ်
ကျင်းတောင်တွေကိုအဘိဓမ္မာဖွင့်ဆိုရမယ်ဆိုရင်တော့လူ့ကိုယ်ရေးကိုအစိုးရဆုံးနဲ့အပြင်းထန်ဆုံးချိုးဖောက်နေတဲ့ရန်နီးယားဖြစ်တယ်အသက်ရှူလဲကျက်တယ်ဒီနေရာထိုင်ရတာအနောက်အသက်ရှူရပ်သွားရင်လည်းနော်အသက်ရှူရပ်ဖို့ကလည်းအရန်လွယ်တယ်လူ့ကုန်သိန်းခါတို့နော်လူ့တံမိုးတို့အဲ့ဒါတွေနဲ့ပတ်သက်လို့နိုင်ချင်းတွေမှာနော်နိုင်ချင်းတွေပေါ်မှာသူတို့ထားတဲ့သဘောထားရက်ဒီချက်ကတော့တတော်လေးကိုစိုးစိုးဝါးဝါးအခြေအနေမျိုးရှိတဲ့အခါကျတော့ ICR ဆရာလည်းအဲ့ဒီကိစ္စကိုဒီဖိအားပေးပြီးတော့တောင်းဆိုတာတွေပါတယ်လည်းမတွေ့ရသလိုဒီဘက်မှာ NUG အစိုးရအနေနဲ့ကလည်းနော် ICR ဆရာနေပြီးတော့တစ်ဆင့်ပေါ့နော်ဖိအားပေးတာတွေပေါ့အားနေတဲ့အခါနိုင်ချင်းတွေအပေါ်မှာပူတဲ့ပူတိုးပြီးတော့ဖြစ်လာလေလို့ကျွန်တော်ကအခုမျိုးရှုမြင်သုံးသပ်တ
ဲ့အခြေတော်တွေစီထောင်ဝင်စာပါဆယ်ပေးပို့ရမှာနိုင်ငံခြားဆေးဝါးတွေပိုးခွင့်ကတ်တက်ထားသလိုအခြေတော်တွေမှာလည်းလုံလောက်တဲ့ဆေးဝါးကုသခွင့်လည်းမရတဲ့အပြင်အရေးပေါ်လူနာတွေကိုအချိန်နဲ့တပြေးညီပြင်ပဆေးရုံစီပို့ဆောင်ကုသခွင့်မရခဲ့တာတွေကြောင့်နိုင်ငံရေးအခြေသားတွေမတည်တည်ပဲတည်ဆုံနေရတယ်လို့အခြေသားတွေကိုကူညီပေးနေသူတွေကထောက်ပြနေပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာလဲကြိုင်မရောထောင်မှာနိုင်ငံရေးအကျဉ်းသား2ဦးစေကူတာခွေအချိန်ပြီးမရတော့မှုတည်ဆုံခဲ့ရပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားပြောက်ကိုရက်စည်းရင်အရာ2024ခုနှစ်ဇန်နဝါရီလကနေဒီလေးအထိမတ်ရင်မို့အပါအဝင်အကျဉ်းထောင်တွေမှာတည်ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသား5ဦးရှိခဲ့ပြီးဖြစ်ပါတယ် ပြည်ရဲ့နှစ်ထောင်နှစ်ဆက်သုံးခုနှစ်တနှစ်ထဲမှာလည်းနိုင်ငံရေးအကျဉ်းသားအယောက်နှစ်ဆယ်ထပ်မင်းနဲ့ထောင်တွင်းမှာတည်ဆုံခဲ့ပါတယ်။ထောင်တွင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့တုတ်ပြန်မှုရဖို့စစ်ကောင်စီရဲ့အကျဉ်းဦးစီးဌာနပြောခွင့်ရသူဒုတိယညွှန်ကြားရေးမှူးချုပ်နဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းတို့ကို အကြေကြေဆက်သွယ်ပေးမဲ့ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။နိုင်ငံရေးအကြေသားပြကူကြီးစောက်ရှောက်ရဲ့အသေးအေးအေးပီပီရဲ့ဖေဗရူလာ6ရက်ထုတ်ပြန်ချက်အရစစ်တပ်အာဏာသိမ်းမှုကိုစက်ကျင်သူ1900ကျော်ဖမ်းဆီးခံထားရပြီးတော့အဲ့ဒီထဲက9000လီပါထောင်ဒဏ်တွေချမှတ်ခံထားရပါတယ်။စစ်ကောင်စီဘက်ကတော့ဒီစီးရင်တွေကခြေကားချတဲ့စီးရင်သာဖြစ်တယ်လို့ပြန်လည်တုတ်ပြန်ထားပါတယ်ရှင်။